ဝင်ဖြည့်ချခွင့်ဓာတ်မြင့်ကန့်သတ်ရေးဆောင်ရွက်မှုကိုတံပြန်နိုင်ဖို့ရည်ရွယ်ပြီးအမေရိကန်ပြည်ထောင်စုတဝန်ဆန့်ကျင်ဆန္ဒပြချတဲ့စနေနေ့မှာမြို့တော်ဝါရှင်တန် DC မှာလည်းအမျိုးသမီးထောင်ချီဆန္ဒပြခဲ့ကြပါတယ်ကိုခန္ဓာကိုကိုရွေးချယ်မှုနဲ့ကိုရဲ့အခွင့်အရေးလို့အဓိပ္ပာယ်ရတဲ့ my body my choice my right ဆိုတဲ့ကြွေးကြော်သံတွေစိုင်းပုတ်တွေကန်ဆောင်ပြီးဆန္ဒပြခဲ့ကြတာပါ။ကိုဝင်ဖြစ်ချမှုအလုံးနီးပါးကိုတားမြစ်တဲ့ဥပဒေတစ်ခုကို Texas ပြည်နယ်မှာစက်တင်ဘာလ10ရက်နေ့ကချမှတ်ခဲ့ပြီးနောက်ပိုင်းဖြစ်နေတာကြားပြီးဖြစ်တဲ့လုံထုံးလုံနေဆိုင်ရာအခြေအနေပို့ပြီးတော့တင်းမာလာပါတယ်။လွှတ်တော်ရင်းနဲ့တရားရုံးတွေမှာအပြန်အလှန်ထုတ်နှက်မှုတွေရှိပေမဲ့စနေနေ့မတိုင်ခင်အထိတော့လူမှုဆန္ဒပြပွဲတွေတိတ်ပြီးမရှိခဲ့ပါဘူး။အမေရိကန်တရားရုံးချုပ်အစည်းအဝေးတွေပြန်လည်ဆက်တင်ဖို့နှစ်ရက်အလိုကိုဝင်ဖြတ်ချခွင့်တောင်းဆိုသူတွေအနေနဲ့နိုင်ငံတော်မှာတောင်းဆိုဆန္ဒပြကြဖို့အဖွဲ့အစည်းပေါင်း200နီးပါးကတိုက်တွန်းခဲ့ကြတာဖြစ်ပါတယ်။မြို့တော်ဝါရှင်တန်ကဆန္ဒပြပွဲမှာတော့အမျိုးသမီးအများစုဖြစ်ပေမဲ့အမျိုးသားတွေလည်းပါတဲ့အသက်အရွယ်ဆုံးလူတို့ကတမရအိမ်ပြူတော်အနီးရှင်ပြင်မှာချီတက်ဆန္ဒပြကြပါတယ်။Roe versus Wade သမိုင်းဝင်စီရင်ချက်နဲ့အမျိုးသမီးတွေကိုဝင်ဖြတ်ချခွင့်ကိုလွန်ခဲ့တဲ့နှစ်ပေါင်း90လောက်ကအတိအမှတ်ပြုခဲ့တဲ့တရားရုံးချုပ်စီကိုလည်းဆန္ဒပြသူတွေချီတက်ခဲ့ကြပါတယ်ရှင်